Mexico သမရတက်ချင်တဲ့ရွေးကောက်ခံတဲ့ Andre Manuel Lopez Obrador နဲ့တနင်္လာနေ့မှာတိတ်ကောင်းပေါ်နဲ့ဆွေးနွေးပြောဆိုမှုတွေလုပ်နိုင်ခဲ့ပြီးဒါဟာနှစ်နိုင်ငံချမ်းမှာတင်းမာနေတဲ့နေဆက်ပြဿနာကိုပြေလျော့စေနိုင်တယ်လို့မျှော်လင့်ကြောင်း American သမရ Donald Trump ကပြောပါတယ်။ Mexico နိုင်ငံမှာသမရတက်တန်း6နှစ်အတွက်လက်ဝဲရင်းဘွားဒီ Lopez Obrador တက်ခင်းနဲ့နိုင်ရခဲ့ပြီးတဲ့နောက်တနေ့မှာပဲသမရ Trump နဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဆက်ဆံရေးဟာတိတ်ကောင်းမှုရှိတယ်လို့ထင်ကြောင်းနဲ့နေဆက်ပြဿနာအတွက်ကူညီဖို့ Mexico သမရတက်ကစ조사မယ်လို့ထင်ကြောင်းသမရ Trump ကပြောကြားခဲ့တာပါ။အမေရိကတိုက်အစိုးရပိုင်းကနိုင်ငံအများစုကနေရွှေပြောင်းခြေချသူတွေအလုံးရင်းနဲ့ဝင်ရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့နှုတ်ကနိုင်ဝက်လောက်ဆွေးနွေးခဲ့တယ်လို့လက်သမရကပြောပါတယ်။ရွှေပြောင်းခြေချသူတွေမက္ကဆီကိုကိုဖျက်ပြီးအမေရိကနိုင်ငံနဲ့တရားဝင်လာတဲ့ကိစ္စနဲ့တူ NAFTA ခေါ်မြောက်အမေရိကနိုင်ငံများချလွတ်လပ်တဲ့ကုန်သွယ်သဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့အတွက်မက္ကဆီကိုအမေရိကနဲ့ကနေဒါတို့ကြားညှိနှိုင်းနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ NAFTA ကိုပြန်ပြီးပြင်မဲ့အစားအမေရိကနဲ့မက္ကဆီကိုနှစ်နိုင်ငံချကုန်သွယ်သဘောတူညီချက်အသစ်တည်ထောင်ချုပ်ဆိုဖို့လည်းသမရကပြောပါတယ်တရားမဝင်လာရောက်မှုတွေရပ်တန့်စေဖို့အတွက် American တောင်ပိုင်းမှာ Mexico နဲ့နယ်စပ်တစ်လျှောက်တိုင်းကာယံရေးအတွက်သမရ Trump ကြိုးစားနေတာကာလအတော်ကြာနေပြီဖြစ်ပြီးကုန်ကျစရိတ်ကို Mexico ကပေးဖို့အတွက်သမရကကြုံဝါနေပေမဲ့ Mexico ခေါင်းဆောင်တွေကလက်မခံပါဘူးအခုခေါင်းဆောင်တို့ဆက်သွယ်ပြောကြရမှာတော့ဒီကိစ္စကိုသမရ Trump ကတောင်းဆိုမှုရှိမရှိထည့်သွင်းမပြောပါဘူးသမရ Trump က2016ရွေးကောက်ပွဲကာလမဲဆယ်တုန်းကဒီကိစ္စကိုရှေ့တန်းတင်ပြီးတော့ပြောကြားခဲ့တာလည်းဖြစ်ပါတယ်